အခုတော့ဗင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေအတွက်ကုလသမဂ္ဂနဲ့အိမ်ရှင်နိုင်ငံတို့ပေါင်းပြီးစီးပွားအမှတ်အသားနဲ့တက်တည်အထောက်အထားတွေထုတ်ပေးနေတာလူဦးရေတဝက်ကျော်သွားပြီဆိုတဲ့အကြောင်းပြောပြချင်ပါတယ်။ဗင်္ဂလားဒေ့ရှ်မှာနေနေကြတဲ့ရိုဟင်ဂျာဒုက္ခသည်၅သိန်းကျော်ဟာသူတို့အတွက်ပေးတဲ့အကူအညီတွေအခက်အခဲမရှိဘဲရနိုင်တဲ့တက်တည်ခံအထောက်အထားတွေကိုလှုပ်ထားပေးပြီးဖြစ်ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်ဒီအကြောင်း UNHCR ဌာနချုပ်ရှိရာဂျနီဗာကနေ research line ပေးပို့ထားတဲ့သတင်းကိုဆက်ပြီးပြောပြပါမယ်ရှင်ခမန်းကြီးရိုဟင်ဂျာ6သိန်းလောက်ဟာဘင်္ဂလားဒေ့ရှ်ကကောက်ဆက်ဘဇာဒုက္ခသည်စခန်းတွေမှာညစ်ညစ်ပတ်ပတ်နဲ့ပြုတ်သိပ်ကျဉ်က်ပြီးတော့နေနေကြရပါတယ်အများစုကလွန်ခဲ့တဲ့နှစ်နှစ်ကမြမတီတွင်းကအကြမ်းဖက်မှုနဲ့ဖိစီးနှိပ်စက်မှုတွေကြောင့်ထွက်ပြေးလာကြသူတွေဖြစ်ပါတယ်ကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ရဲ့ပူးတွဲအစီအစဉ်တရအဖြစ်ပထမဆုံးအကြိမ်ဒုက္ခသည်၅သိန်းကျော်ကိုဘယ်သူဘယ်ဝါဖြစ်ကြောင်းသတိကြံတွေလုပ်ပေးတာဖြစ်ပါတယ်။အချက်အလက်တွေကိုအတုလုံမရတဲ့ biometric လို့ခေါ်တဲ့ဇီဝသက်သေခံအထောက်အထားတွေကိုလူဦးရေစစ်တမ်းနဲ့သူတို့ရဲ့လိုအပ်ချက်တွေကိုပေးရမှာပိုပြီးထိရောက်အောင်ဆောင်ရွက်ပေးနိုင်ဖို့နိုင်ငံအာဏာပိုင်အဖွဲ့နဲ့လူသားချင်းစာနာမှုဆိုင်ရာမိတ်ဆွေတွေကပူးပေါင်းပြီးတော့ထုတ်ပြန်မှာဖြစ်ပါတယ်။UNHCR ပြောခွင့်ရအင်ဒရီမဟာဂျိတ်ကဒီသက်သေခံထောက်ထားတွေဟာသူတို့ရဲ့အသေးစိတ်လိုအပ်ချက်တွေကိုသိရှိနိုင်ဖို့အကူအညီပေးနေတဲ့အဖွဲ့တွေအတွက်ပိုပြီးထိရောက်အောင်ပံ့ပိုးပေးနိုင်မှာဖြစ်တဲ့အကြောင်းသူကအခုလိုပြောပါတယ်
။ The point of the verification exercise of conducting a biometric data registration is first and foremost to protect
အခုလို biometrics နည်းနဲ့မှတ်ပုံတင်ပေးတဲ့အဓိကရည်ရွယ်ချက်ကဝင်ရတဲ့နေရပြန်ခွင့်ကိုအကာအကွယ်ပေးဖို့ကအဓိကအကြောင်းဖြစ်ပါတယ်။ဒါပိုပြီးကောင်းတဲ့အစီအစဉ်တွေအတွက်နောက်ပြီးအကူအညီပေးရင်းမှာဥပမာတွေ့ရရင်အမျိုးသမီးတွေကလေးတွေနဲ့ဘာလို့အမလဲဆိုတဲ့အသေးစိတ်ကြတဲ့ထောက်ပံ့ကူညီမှုတွေအတွက်ပိုပြီးကောင်းမွန်အောင်ဆောင်ရွက်ပေးနိုင်ဖို့ကိုရည်ရွယ်ပါတယ်
။ဒီတက်တည်ခံအထောက်အထားအဖြစ်တွေမှာသူတို့ရဲ့မူရင်းနိုင်ငံကိုမြန်မာလို့ဖော်ပြထားကြတယ်မဟာဂျိတ်ကပြောပါတယ်။တကယ်လို့သူတို့ရဲ့နေရရင်မြန်မာနိုင်ငံကိုပြန်မယ်လို့ဆုံးဖြတ်ကြရင်သူတို့ကိုနေရာချထားပေးဖို့နဲ့သူတို့ရဲ့အသက်အန္တရာယ်ဘေးကင်းလုံခြုံရေးအတွက်ဒီတက်တည်ခံအထောက်အထားဟာအရေးကြီးတဲ့အကြောင်းမဟာဂျစ်ကပြောပါတယ်။လက်ရှိအချိန်မှာတော့မြန်မာနိုင်ငံထဲကအချိန်လေးဟာဒုက္ခသည်တွေနေရပြန်ဖို့ဘေးကင်းလုံခြုံတဲ့အနေအထားမျိုးရှိတယ်လို့သူတို့မယုံကြည်တဲ့အကြောင်း UNHCR နဲ့တခြားလူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေကပြောကြပါတယ်။ဒီမှတ်ပုံတင်လုပ်ငန်းကို2018ခုနှစ်ဇွန်လကလေးကစတင်လာခဲ့တာပါအခုဆိုရင်ပြည်မြအားဖြင့်တနည်းကိုဒုက္ခသည်9000ကိုမှတ်ပုံတင်အထောက်အထားတွေထုတ်ပေးနေတာဖြစ်ပါတယ်ကောက်ဆက်ဘဇာမှာတက်တည်တဲ့အထောက်အထားမရသေးတဲ့လူ၄သိန်းဝန်းကျင်လောက်ကိုတော့ဒီနှစ်ကုန်ပိုင်းမှာအပြီးလုပ်ပေးဖို့ရည်ရွယ်ထားကြောင်း UNHCR ကပြောပါတယ်ရှင်